24, 28. 아파마니 다마 호벽에 대야파마 시에도 공공과다니 설레지 대야신보양 나우차 나예따레 잔다로데 대야민구 강강나래보네 대야구 네네네네 신보양가로 대예태도 시다로데 여기도 지마시니동방 나신구 대대차자 나래보네 그마타니도 나래보야 누아까리 지금만에 여기도 떳떳한 놈아 공공 동차만나 싶바리 나신도 그 놈고 그다음에 신민 쫓아가바리 야또 야또 떠마따띠 한다나 우대야바양 너뜻이 띠띠빠 마우장 아 마땅 땅, 위자, 나 땅. 아베베가로, 이 칸다 보네, 세 칸다, 나빠에, 용한 배양, 십겠는데, 용사 칸다, 칸다 나바르고, 내 칸마는 소수, 내니야마는 소수, 땅좌도 뜨띠네, 아용 뿌라이로시니. 우대야, 배양, 칠라이, 칠니바레. 여기도가 고질렛이 고용남의 양양에 그게 피제니다리고 항상 뿌시기 이시니다리 용남대하고 외드나 앞에 포비아니다리 장난의 외드나 소유 피도나기 아침 하나를 내기 약속이 아기 총명과 바래 인물의 외드나 소유도 나잉글레드로 동쪽 카야니대 더보네 တခွားဘွားတရရဖြစ်ပေါ်လာပြီးချက်ချင်းတခဏလေးအတွင်းမှာပဲပျက်စီးပျောက်ကွယ်သွားကြပါတယ်။ဒါပေမဲ့ဒီနှမျိုးရဲ့လက္ခဏာကတော့အတူတူပါပဲ။ဥဒယဘယဖြစ်ပျက်ဖြစ်ပျက်ပါပဲ။ဒါပေမဲ့ယောဂီတို့ကခန္ဓာကိုယ်ပေါင်းအတွင်းမှာခံစားပြီးသိရှိနေရမှာဖြစ်ပါတယ်။ယောဂီတို့စိတ်ဟာခန္ဓာကိုယ်မှာနေရမွေးရဲ့အစိတ်ပိုင်းတွေတဲ့အာယုံပြုလိုက်ကြည့်လိုက်စိတ်နဲ့ကိုယ်ခန္ဓာဖြစ်ပျက်မှုရှိတဲ့အခါမှာဝေဒနာကိုခံစားရပါတယ်တကယ်ဖြစ်ပျက်နေတဲ့အမှန်တရားကိုရှုနေတဲ့အခါမှာယောဂီတို့ဟာတုံ့ပြန်မှုမရှိဘဲဥပက္ခနဲ့ရှုနေရဆိုရင်ကိလေသာအညစ်အကြေးတွေဟာအလွာလိုက်အလွာလိုက်ကွာကွာကျပြီးပျောက်ကွယ်သွားကြပါတယ်ယောဂီတို့ဟာကိလေသာတွေနည်းနည်းလာပြီးတန့်ရှင်းလာတဲ့အခါကျတော့နဘတိတိတိပါမောက်ကြံဆိုတဲ့ကိုရောစိတ်ပါတော့ပါလာခြင်းအေးချမ်းချမ်းသာလာခြင်းများကိုခံစားရပါတယ်ဒီခံစားရမှုဟာနောက်တွင်ရဲ့အဆင့်တစ်ခုသခန်းတစ်ခုဖြစ်ပါတယ်ဒီသခန်းကိုရောက်တဲ့ယောဂီဟာခန္ဓာကိုယ်တစ်ခုလုံးမှာစံတတ်တဲ့အပိုင်အခဲဝေဒနာတွေလုံးဝမရှိတော့ဘဲအင်မတန်ပိန်မွေ့တဲ့ဝေဒနာတွေကိုမည်သည့်အားလုံးသိနေတာကိုခံစားရတတ်ပါလေ။ကျန်းမာရေးအတိုင်းအထဲတွေဟာခန္ဓာကိုယ်ရဲ့အပြင်ပိုင်းမှာရောအပြင်ပိုင်းမှာရောမရှိကြတော့လုံကမကစိတ်မှလည်းလုံးဝကျဉ်းရှင်းသွားပါလေ။ခန္ဓာကိုယ်မှာကျန်းမာရေးအတိုင်းအထဲတွေဆိုတာကတော့ရောဂီတွေရဲ့ကိုယ်ပေါ်မှာကိုယ်ထဲမှာခံစားရတဲ့နာကျင်စိတ်ချင်းမှု၊လေးလံမှုအစရှိတာတွေဖြစ်ပါလေ။စိတ်ထမှာဆိုရင်တော့ပြင်ထန်တဲ့စိတ်ခံစားရမှုတွေဖြစ်ပါတယ်။ဝမ်းနေတာ၊ဒေါသထွက်တာ၊ကြောက်တာအစရှိပြီးလို့ဖြစ်ပါတယ်။ယောဂီကတော့ခန္ဓာကိုယ်ပေါ်မှာရောစိတ်ထမှာရောပေါ်လာသမျှတွေကိုရှုနေရမှာဖြစ်ပါတယ်။ရှုနေတယ်ဆိုတာစိတ်ခံစားရတာတွေကိုအသေးစိတ်ခွဲပြီးစဉ်းစားသေးတော့ဝေဖန်နေရမှာမဟုတ်ပါဘူး။အခုငါစိတ်ထမှာခံစားရမှုတွေဖြစ်နေပါတာ။ဒီလိုသိရုံနဲ့သိပြီးတော့လက်ခံဖို့ပါပဲ။ဒီအချိန်မှာခန္ဓာကိုယ်မှာဘယ်လိုဝေဒနာတွေခံစားနေရသလဲဆိုတာကိုရှုရမှာဖြစ်ပါတယ်။ခန္ဓာကိုယ်မှာခံစားရတဲ့ဝေဒနာဟာအဲ့ဒီအချိန်မှာဖြစ်ပေါ်နေတဲ့စိတ်ရဲ့စိတ်နဲ့ခန္ဓာကိုယ်အစိတ်အပိုင်းနဲ့ဆက်သွယ်မိပြီးတော့ဆက်သွယ်မှုကြောင့်ဖြစ်ရတာပါ။ကိုယ်ခန္ဓာဝေဒနာတွေရောစိတ်ခန္ဓာဝေဒနာတွေရောအနိစ္စအနိစ္စအနိစ္စအမြဲမရှိတဲ့တရားတွေပဲဖြစ်ပြီးပြတ်ကြတာကြီးပဲလို့ရှုနေရမှာဖြစ်ပါတယ် စိတ်မှာခံစားရတဲ့ဝေဒနာတွေကိုလည်းအစွမ်းမို့မခံစေရပါဘူးသူတို့ကိုလည်းဥပ္ပခါနဲ့ရှုနေရရင်တစ်ပြေးချင်းနဲ့စိတ်ခံစားရမှုတွေဟာလည်းကြောက်ရွံ့သွားကြပြီးရှင်းထန်တဲ့အပိုင်းအခဲကြီးဟာလည်းပျော်ကျသွားတယ်ဖြစ်လာပါလိမ့်မယ်ခန္ဓာကိုယ်မှာခံစားနေရတဲ့ဝေဒနာအတိုင်းအတိုင်းကြီးပျို့ပွဲပျက်စီး၊နောင်ဆုံးပျက်စီးကြပြီးလုံနာစုဟာလိုင်းကလေးတွေလိုတုံ့လှုပ်ခါရမ်းနေခြင်းမျှတာဖြစ်ပေါ်ကြပါလိမ့်မယ်။အဲ့ဒီအခါကျတော့ယောဂီရဲ့အတွင်းအစ္စတမှာရှိတဲ့ကိလေသာအနည်းအကျေးတွေပေါ်တော်ကလေးပုံစံသွားကြပြီးဖြစ်တော့ကိုယ်ရောစိတ်ပါပေါ်ပါလာပါလေ။ဒီလိုအစ်ညာကိုရောက်တဲ့အခါကျတော့ယောဂီတို့ဟာအမတန်တတိထားရပါတယ်။ဒါဟာနိဗ္ဗာန်မဟုတ်သေးပါဘူး။ဉာဏ်ဉာဏ်ပုံဉာဏ်လည်းမဟုတ်သေးပါဘူး။လူ့ဉာဏ်တရားထဲမှာပဲရှိနေပါသေးတယ်။လူ့ဉာဏ်တည်းကမလွတ်မြောက်သေးပါဘူး။လူ့မှာရောနမှာရောဖြစ်ပျက်နေကြတယ်ဟာအပွားပွားနဲ့မိမိ20စက္ကန့်20မိရမနာရှင်းရှင်းပုတ်ပုတ်လှုပ်လှုပ်ရွရွတသေးသေးပြိုပွဲပျက်စီးလောင်ကျွန်းပျက်စီးချုပ်ငိမ့်ပျက်စီးနေကြတယ်ကိုဘဝနာမယဉာဏ်နဲ့သိရှိခံစားပြီးဥပ္ပခာနဲ့ရှုနေရင်ဉာဏ်ရှင်ဟာတက်လာပြီးတရားနာကြောင်းပေါ်မှာတိုးတက်မှုတွေရှိလာပါလိမ့်မယ်။ဒါကိုကောင်းကောင်းနားမလဲတော့ဒီခံစားလို့ကောင်းတဲ့ပိမွေဝေဒနာဒုက္ခဝေဒနာတွေကိုစွဲလမ်းပြီးသိသိနေရင်တွေ့တားနေရင်ဒါဟာယောဂီရဲ့တရားနာခြင်းကိုသိဆုံးမှုကြီးဖြစ်သွားပြီးရှိစက်သွားရမည်လားပိတ်သွားပြီးပိုးတက်မှုရခဲသွားပါလိမ့်မယ်ဒီစခန်းဟာလမ်းဖွက်ဝက်ပါပဲရှိတယ်အနာစခန်းပဲရှိပါသေးတယ်ခဏတဲခုရတဲ့ဇရက်ပဲရှိပါသေးတယ်လမ်းတော့မရောက်သေးပါဘူးဒါကိုလမ်းတော့ပန်းတိုင်းလို့ယူသပြီးဒီကနေနောက်ထလမ်းစဉ်ကိုမလျှောက်တော့ဘူးဆိုရင်တော့အင်မတန်ကြီးမားတဲ့ဒိဉ္ဟန်ကြီးပါပဲဒါကြောင့်အိမ်မွေဝေဒနာကိုခံစားရတဲ့အခါယောဂီတို့ဟာတိတ်ပြီးตายာဖြစ်နေနေရင်ဥပ္ပခာစိတ်မရှိတော့ပါဘူး။လူကျင်မှုဆွဲလမ်းမှုတွေဖြစ်လာပါတယ်။ခံရခဲ့တဲ့ဈာန်တော်ဝေဒနာဒုက္ခဝေဒနာတွေကိုခံစားရတော့လေစိတ်ညစ်ပြီးနေကြပြန်ပါတယ်။ဒီလိုဆိုရင်တော့ဒါဟာဝိပဿနာမဟုတ်ပါဘူး။ဓမ္မနာကျင်ကိုကောင်းကောင်းနားလည်ပြီးယုံနာနှစ်ပါးမှာဖြစ်ပျက်နေသမျှခံစားရသမျှတွေကိုဥပ္ပခာနဲ့ရှိပြီးသူတို့ရဲ့မငြဲတဲ့သဘောတရားအနိစ္စတရားကိုရှုဖို့ရဖြစ်ပါတယ်ဒီလိုဆိုရင်တော့ယောဂီတို့ဟာနာကျင်မှာတိုးတက်မှုရှိကြပါလိမ့်မယ်လုံလအစုအလုံးမှာအတိုင်းကျဲရလို့ဒါမှမရှိကြတော့ဘူးဖြစ်ပျက်တွေဟာအထူးမြင့်ကတိမ်မွေ့ပြီးညံမောအားကြီးတော့ပြက်ပြီးလက်ကလေးဖြစ်ပြီးဖြစ်အစုံပြက်အစုံနှစ်ပါးစလုံးမထင်ရတော့ဘူးအပြည့်ကြည့်တယ်လို့ထင်ရတတ်ပါတယ်။ဒါဟာသင်္ခဏအဆင့်ဖြစ်ပါတယ်။သင်္ခဏကိုရောက်ပြီးတဲ့အခါစံငန်းဝေဒနာတွေပုံပြီးဒါတော့နောက်ထပ်မပေါ်လာတော့ဘူး။မခံစားရတော့ဘူးလို့တော့မထင်လိုက်ကြပါနဲ့။ဒီအဆင့်ရောက်ပြီးမှလည်းအင်မတန်အတွင်းနဲ့နဲ့မှရှိတဲ့အမှုတရားဖြစ်လို့သာပြီးစိတ်ရဲ့အပေါ်ပိုင်းကိုတက်လာကြပြီးစံငန်းရဲ့ဝေဒနာအဆိုင်အခဲဖြစ်နေရှင်းရှားလာကြပါတယ်ဒီလိုဖြစ်တဲ့အခါမှာယောဂီတို့စိတ်တမကြကြပါနဲ့နန်းစင်မှာရှေ့မတိုးတဲ့အပြင်နောက်ပြန်လောက်သွားပြီလို့လည်းမထင်ကြပါနဲ့နောက်ဆုတ်တာမဟုတ်ပါဘူးအမှန်မှာတော့နန်းစင်မှာရှေ့တိုးနေတာပဲဖြစ်ပါတယ်ဒီမတန်အမြင့်မြတ်တဲ့သင်္ခါရတွေအစွဲတွေကိလေသာတွေလက်ကံတွေဟာအပေါ်ကိုပေါ်တက်လာကြတာဖြစ်ပါတယ်ဒင်္ဂအဆင့်ရောက်ပြီးယောဂီဟာခံစားရသမျှဝေဒနာတွေကိုဥပ္ပခာနဲ့အနိစ္စနဲ့ရှုနေနိုင်ရင်တော့အနုတ္တရကိလေသာတွေကင်းကျင်းသွားပြီးတန့်တဲ့တန့်လာပြီးတရားကိုဆက်လက်ကျင့်သွားမယ်ဆိုရင်တော့နန်းတုံးပန်းတိုင်းကိုရောက်ပြီးအဆုံးစွန်သောတန်ရှင်းခြင်းလွမြောက်ခြင်းချင်းတို့ကိုရကြပါလိမ့်မယ်။အမတ္တဆိုတဲ့တေခြင်းကျင်းရာအမြတ်နိဗ္ဗာန်ကိုရောက်ရှိကြပါလိမ့်မယ်။ဖြစ်ပြဖြစ်ပြတေခြင်းတရားကနေပြီးကြုံလွန်ပြီးမတေကိုရောက်တာလိမ့်မယ်အတန်အတအတိုင်းအထွာကိုကြုံလွန်ပြီးအတိုင်းမသိအတန်အတမရှိတဲ့အ내ကကိုရောက်ပါလိမ့်မယ်ဒါဟာပြောပြလို့မဖြစ်နိုင်တဲ့တရားကိုယ်တိုင်ခံစားပြီးမှသိနိုင်တဲ့တရားဖြစ်ပါတယ် လူချင်းတောင်းတနေရင်တော့ဘယ်တော့မှမရနိုင်ပါဘူး။စိတ်ကူးနေလို့လည်းမရနိုင်ပါဘူး။ဤတုတ်ပံတဲ့တဲ့မှာနေပြီ။တိုးပြန်မှုမလုပ်ခဲနဲ့။တရားကိုစုနေရင်တော့တရားကသူ့အလိုသူတောင်းကြည့်။သူ့ရဲ့အကျိုးကျေးဇူးဖြစ်တဲ့အသီးတွေပြီးပေးပါလိမ့်မယ်။တရားဟာဒီလိုပါပဲ။ဓမ္မဆိုတာကသဘာဝ။သဘာဝရဲ့တရား။တရားရဲ့သဘာဝဖြစ်ပါလေ။ဒီပဒနာယောဂီဟာဒီသဘာဝရဲ့တရား၊တရားရဲ့သဘာဝကိုဘဝနာမရညာနဲ့သိဖို့ရဖြစ်ပါလေ။တရားရဲ့ဘဝမှာအနိစ္စဝတ္တသင်္ခါရဥပါဒဝယဓမ္မိနော။ဥပ္ပစ္စိတ်တဝါနိရောဇံတိ။သေတံဘူပတမောသုခော။ခပ်သိမ့်ကုန်သောလုံနာဓမ္မသင်္ခါရတို့သည်ဧကံစင်စစ်ဖြစ်ချင်းပြချင်းသဘောရှိကုန်၏ထိုသင်္ခါရတရားများလုံးဝကျင့်စဉ်သည်ရှိသောခံစားရသောတန်တိဒုက္ခသည်နိဗ္ဗာန်၏အထူးအေးရင်းချမ်းသာခြင်းဖြစ်၏အနိစ္စဝါတသင်္ခါရသင်္ခါရ၏အားလုံးဟာအမြဲမရှိကြတဲ့အနိစ္စတွေရှိပါပဲဥပ္ပဒါဝရသမေနောဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီဟာလေသဘာဝတရားပါပဲအမှန်တရားပါပဲသင်္ခါရတွေဖြစ်ပြီးပြက်ဖြစ်ပြီးပြက်နေတာကိုယောဂီကတုံ့ပြန်မှုဘာမှမလုပ်ခဲနဲ့ရှုနေမှသာရှုနေလိုက်ရင်ဤရုပ်တံတီသူတို့တွေချုပ်ငိမ့်ချုပ်ငိမ့်သွားကြပါလေဒီလိုဆက်ပြီးရှုရှုသွားရင်အတွင်းမျက်မျက်ကသင်္ခါရအဟောင်းတွေကစိတ်ရဲ့အပေါ်ကိုတက်လာကြပါလိမ့်မယ်သူတို့ကလည်းယောဂီတို့ကဥပ္ပခါနဲ့ဆက်ပြီးရှုနေရင်သူတို့တွေလည်းချုပ်ငိမ့်ချုပ်ငိမ့်သွားကြပါလိမ့်မယ်ဒီလိုသင်္ခါရတွေချုပ်ငိမ့်သွားကြတော့တေသမူပတမောသူခောအင်းရဲ့ဒုက္ခတွေကကျဉ်လွတ်ကြပြီးအင်းငိမ့်ရင်းကိုရကြပြီးနိဗ္ဗာန်ချမ်းသာကိုခံစားကြရပါလိမ့်မယ်နိဗ္ဗာန်ပါရမန်တုခံနိဗ္ဗာန်ရဲ့ချမ်းသာခြင်းဟာနှောင့်ယှက်လို့မရနိုင်ပါဘူး။ဘုရားအာယုံတွေနဲ့ခံစားရတဲ့ပျော်ရွှင်တာ၊ချမ်းသာတာ၊အင်းငြိမ်းရတာတွေဟာနိဗ္ဗာန်ရဲ့ခံစားရတာနဲ့ဘယ်လို့မှနှောင့်ယှက်လို့မရနိုင်ပါဘူး။နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရဖို့လားတော့နိဗ္ဗာန်အကြောင်းစဉ်းစားမစဉ်းစားကြပါနဲ့။လူချင်းတောင်းတမှုလည်းမရှိပါနဲ့။ဒီပုံပန်တဲ့တဲ့ကူတာဥပ္ပခာနဲ့တတိရှိပြီးရှုနေတာစိတ်ရဲ့အနေတိုင်းတို့အပိုင်းကိုတတိနဲ့ရှုနေတာစိတ်ရဲ့အပေါ်ပိုင်းမှာပဲရှုနေရင်တော့တကယ်အကျိုးကျေးဇူးမသိရောက်နိုင်သေးပါဘူးသမထနည်းတွေဟာအမျိုးမျိုးရှိကြပါတယ်တချို့ကတော့စိတ်ရဲ့အပေါ်ယံပိုင်းကိုပဲတွေးကြည့်ပြီးတော့အပေါ်ယံနှင်းကပန်းလောက်မှသာအုံတွေးပေးပြီးစိတ်ကိုချမ်းသာစေနိုင်ပါတယ်အင်းကြီးတွေနိုင်ပါတယ်။တန်ရှင်းတဲ့လောက်လဲတန်ရှင်းစီနိုင်ပါတယ်။ဒါပေမဲ့ဒီဟာဥပ္ပနေတဲ့ဒီနောက်ခဲကိုစောက်ကျင်ပုံများဖြူလိုက်ကလေးပါပဲ။အမုံတွေအနစ်တွေအနေတွေထိုင်သွားကြပြီ။နေတာအင်မတန်ကြီးလွန်းလာပါတယ်။အနစ်အကျေးတွေအမုံတွေလုံးဝဆင်းဆင်းသွားတာတော့မဟုတ်ပါဘူး။အောက်မှာသွားပြီးအနေထိုင်နေကြတာဆိုတော့လုံးလိုက်ရင်အချိန်မရွေးရေနာပြန်ပြီးမြစ်ပတ်လာနိုင်ပါတယ်အမှောင်ထလာနိုင်အမှောင်ထလာနိုင်ပါတယ်ပြန်ပြီးတော့ရေနာနောက်လာနိုင်ပါတယ်အမေတွေအမှုန်တွေအညစ်အကြေးတွေအားလုံးကုန်စင်အောင်ဆိုရင်တော့အမျက်သုံးအပိုင်းကိုတန်ရှင်းရေးလုပ်ရမှာဖြစ်ပါတယ်စိတ်မှလည်းဒီလိုပါပဲစိတ်ရဲ့အနေတိုင်းကိုအပိုင်းဟာခန္ဓာကိုယ်နဲ့ဝေဒနာနဲ့အမြဲတည်းဆက်သွယ်နေပြီးဝေဒနာတွေကိုတုံ့ပြန်နေပါတယ်။ဒီဝေဒနာတွေကိုဥပ္ပခာနဲ့ရှုနေရင်တော့အမှုတရားကြည့်နေတာကြီးဟာနည်းနည်းလာပြီးနောက်ဆုံးမှာယောဂီတို့ဟာလုံးဝလွတ်မြောက်လာနိုင်ပါတယ်။ဒီသမထမ်းကြီးနဲ့ဝေဒနာတွေဘယ်လိုပွားတယ်ဆိုတာကိုသိနိုင်ပါတယ်။ပြင်ပလောကကြီးထဲမှာဆိုရင်ရိုးစိတ်တွေအပြီးတွေဘယ်လိုပွားများကြတယ်ဆိုတာဟာသင်ရှားပါတယ်။အပြင်လောကမှာလိုပဲယောဂီတို့ရဲ့အပြင်လောကဖြစ်တဲ့ခန္ဓာကိုယ်အပြင်မှာလည်း ထပ်တူပုံမူတဲ့အမှန်တရားရှိပါတယ်။အပြင်လောကရဲ့တရားဟာအပြင်လောကမှာလည်းဒီအတိုင်းပါပဲ။ဒီတရားပါပဲ။အပြင်လောကမှာယောဂီကငုံစီကလေးတစ်စိတ်ကိုယူပြီးငုံပင်တစ်ပင်ပိုက်လိုက်တယ်ဆိုပါတော့ငုံစီကလေးတင်းတင်းငယ်ငယ်ကလေးကနေပြီးငုံပင်ကြီးအကြီးအကျယ်ပေါက်ပွားလာပါတယ်။ဒီငုံပင်ကြီးကအသေးသေးအသေးသေးထောင်ပေါင်းများစွာပြီးပါတယ်။ငုံပင်ဆိုတာအသက်ကလည်းအင်မတန်ရှည်ပါတယ်။တချို့မှာအသက်ရာကြုံနေကြပါတယ်။ဒါပေမဲ့လည်းဘလောက်ပဲအသက်ရှည်စီတနေ့ကျတော့ပုံမင်းကြီးပြိုလဲပြီးပြင်ရမှာပဲဖြစ်ပါတယ်။ငုံပင်ကလေးတစ်စိတ်ကနေပြီးငုံပင်ကြီးဖြစ်လာတော့ငုံပင်ကြီးငုံပင်ကြီးမရေမကွက်နိုင်တော့အောင်တစ်နှစ်ပြီးတစ်နှစ်တစ်နှစ်ပြီးတစ်နှစ်နှစ်ပေါင်းများစွာတိတ်လိုက်တာ။ငုံပင်ကြီးပြေသွားတော့ဒီလိုပွားများနေတာတွေဟာရက်သက်သွားပြီလို့ယူဆကြမှာပါပဲ။အမှန်မှန်ကတော့ပွားနေတာရက်သက်မသွားပါဘူး။ဒီမှာကြီးတည်ပွားရင်တောင်မှဆက်လက်ပြီးပောက်ပွားနေကြတာပါပဲ။ညောင်စီကလေးတစ်စိတ်ကနေပြီးညောင်ပင်ပေါက်လာပြီးတော့အဲ့ဒီအပင်ကတစ်ခါပြန်ပြီးအသီးတွေစီးကျပြန်ပါတယ်။ဒီသမ ्या အသီးမှလည်းအရှိတာပါတယ်။အဲ့ဒီတော့အသီးတွေကတစ်ခါညောင်ပင်တစ်ပင်ပြန်ပေါက်လာပါလိမ့်ဦးမယ်။ဒီလိုနဲ့ပောက်ပွားမှုကအဆုံးမသတ်နိုင်ပါဘူး။ဒီအတိုင်းပါပဲ။အမြင်မသိဖြစ်ကြောင့်ယောဂီတို့ကကုသို့အကုသို့သင်္ခါရတွေတစ်ခုကိုစိုက်ပျိုးနိုင်နေရင်သင်္ခါရတွေကလည်းဆက်ဆက်ပြီးပွားတဲ့ပွားနေတာပါပဲ။ဒီတော့ဘယ်နဲ့လုပ်ကြရပါမလဲ။နှီးပေါင်းတစ်ခုတော့ရှိပါတယ်။သဘာဝဓမ္မနှီးပါပဲ။ဘုသိတွေဟာအပင်ပေါက်လာနိုင်အောင်လို့မြေဩဇာကောင်းကောင်းလုပ်ပါတယ်။ဒီဘုသိဟာမြေပေါ်မှာမကျဘဲနဲ့ကြောက်ပေါ်မှာသွားပြီးကျတယ်အပင်မပေါက်နိုင်ပါဘူး။သင်္ခါရတွေတိုက်တဲ့နေရာမှာလည်းဒီလိုပါပဲ။ညဩဇာတွေလိုပါတယ်။ညဩဇာတွေသိနေလေအပင်ပူကြီးကြီးထွားနေလေအသီးတွေပူကြီးသိနေလေနောက်ထပ်မျိုးစစ်အစ်စ်တွေပူကြီးပွားနေလေဖြစ်ပါတယ်။ဥပမာဓာတ်ပုံတစ်ပုံတည်းကိုမိစ္ဆာကလေးလာကြရင်ပေါက်ပွင့်မှုကြီးအကြီးအကျယ်ဖြစ်ပါတယ်။ဒီလိုပေါက်ပွင့်မှုကြီးဖြစ်ရတဲ့အခါမိစ္ဆာအသက်တွေထောင်ပေါင်းများစွာထပ်ပြီးပွားလာပါတယ်။မိစ္ဆာကလေးကရောဂီတို့ရဲ့သင်္ခါရအဟောင်းရဲ့မျိုးစုပ်ကလေးပါပဲ။ဒီတော့တရားကိုနားလည်လာပြီဆိုရင်မိကိုနောက်ထပ်ပူပြီးလောင်အောင်ဓာတ်ပြန်လောင်မပေးတော့ပါဘူး။မိစ္ဆာတွေကနောက်ထပ်လောင်ကြရာဓာတ်ပြန်မရတော့ဘူးဆိုတော့နောက်ထပ်ဆက်ပြီးမလောင်နိုင်တော့ပါဘူး။မိငြိမ်းသွားရတာပေါ့။ဓာတ်ပုံထဲမှာဓာတ်ပြတစ်ချက်မှမရှိတော့ဘူးဆိုရင်တောင်ဒီပုံလိုသေးကိုမိစ္ဆာလာကြရင်တောင်မှသူ့ပင်ကိုယ်ကတာလာရင်မိောက်ကလေးကုန်အောင်လောင်ပြီးရင်မိငိမ့်သွားမှာပေါ့မိနောက်ထပ်ပြီးသွားပြီးလောင်ဖို့မဖြစ်နိုင်တော့ပါဘူးလူတွေမှာလည်းအတိတ်ကာလဘဝဘဝတွေကသူ့လုပ်ခဲ့တဲ့တာလာခဲ့တဲ့သင်္ခါရတွေဟာမိစ္ဆာတွေလိုပါတယ်အကျိုးပေးတဲ့အချိန်ကျတော့လောင်စာနဲ့တွေ့သွားရင်လောင်တော့တာပေါ့မိစီနောက်ထပ်ပွားတော့တာပဲဖြစ်ပါတယ်ယောဂီတို့ကပညာသိက္ခာမှာရင်းချက်လာပြီဆိုရင်တော့စိတ်ဓာတ်ဟာလည်းနှံ့ကျင်လာပြီးကုသိုလ်စိတ်တွေပွားများလာကြပါတယ်ဒီလိုဖြစ်လာတဲ့အခါကျတော့ဓာတ်ပုံဟာဓာတ်ပြေမရှိတော့ပဲအေးမြတဲ့ရင်နဲ့ပြည့်နေတယ်လို့ဖြစ်နေပါတယ်။မိစ္ဆာနဲ့လာတဲ့ဖြစ်နေရင်တောင်မှမင်းမပွားတော့ဘဲလာတဲ့မိစ္ဆာတောင်မှဖြစ်ချင်းပဲအေးငြိမ်းကြပါတယ်။ကုသကဟောင်းသင်္ခါရဟောင်းတွေကလည်းအချိန်သင့်တယ်လို့ပေါ်ပေါ်လာတဲ့အခါမှာလောင်စာမပေးရင်သူတို့အလိုလိုမင်းအေးသွားကြပါတယ်။ဆက်လက်ပြီးမပွားကြတော့ပါဘူး။အုံနောက်အတိညာနဲ့တော့ဒါကူအများနားလည်ပြီးလက်ခံနိုင်ကြပါတယ်။ညောင်ရမှာဓာတ်ပြောင်းမပေးရဘူးဆိုတာကိုဒါပေမဲ့တကယ်ဖြစ်လာတဲ့အခါကျတော့လက်တွေ့မှာအတိမရှိကြတော့ပါဘူး။တဦးတယောက်ကကိုယ့်ကိုမီးရှို့မလို့လာရင်ကိုကဓာတ်ပြောင်းယူပြီးသူ့ကိုလောင်းပါတယ်။ ကိုယ်လဲလောင်ကိုယ်လဲလောင်နှစ်ဦးစလုံးပူပင်တောကပြီးဒုက္ခပြီးရောက်ကြရပါတယ်ယောဂီတို့ဟာဘဝနာမယဉာဏ်အစင်းနဲ့တကယ့်ပညာရှိတော်မှာနူးနဲ့လာရှုတဲ့သူကိုမြင်နဲ့နှောင်းပေးပြီးမိကိုတတ်လိုက်တာနဲ့ကိုယ်လဲအေဂျန်ကိုယ်လဲအေဂျန်ဖြစ်နိုင်ပါတယ်ပြောတာကတော့လွယ်ပါတယ်ဖြစ်တာကတော့တိတ်မလွယ်တတ်ပါဘူးဘုရားဟာဒီတရားကိုသုတမယပိဋကမယအတိညာနဲ့တော့သိနေကြတာပါပဲတကယ်အရေးကြုံလာတဲ့အခါကျတော့ခါတိုင်းလို့ပဲတုံ့ပြန်လို့ရှိတဲ့အတိုင်းပဲစဉ်းစားတော်တော်တုံ့ပြန်ကြတာပါပဲယောဂီတို့ဟာကံဝေဒနာတွေမခံတာမตายရတဲ့ဝေဒနာတွေဒုက္ခဝေဒနာတွေကိုခံစားရပြီဆိုရင်မလို့ခြင်းမုန်းထားမှုနဲ့တုံ့ပြန်ကြပါတယ်ဒါဟာမူတဲ့သတိလုံးချတယ်လို့ပါပဲ။အုံနောက်အတိညာနဲ့တော့တရားဟောတာတွေကိုနားထောင်ပြီးစာအုပ်တွေဖတ်ပြီးနားလည်မှုရှိနေတယ်လို့စိတ်ရဲ့အပြင်အမြင့်ဆိုင်ဆုံးအပိုင်းကိုသူ့မြင်မှုမရှိနေတော့ဒုက္ခနယ်တွေကမလွတ်ကင်းနိုင်သေးပါဘူး။ဒီလောက်ကြီးရေတိုက်ကိုဖွင့်ပြီးကြီးကြီးအောင်ရေလုံးရမယ်ဆိုတာကိုသိပါတယ်။ဒါပေမဲ့တကယ်တမ်းကြီးလောင်တဲ့အခါကျတော့ရေတိုက်ကိုလုံးဝမေ့နေပြီ။ဒါစီပိုက်ကိုဖုတ်ပြီးဒါစီကိုလုံးကြပါတယ်။လုတ်ပြီးတော့မှလက်လုံပြီးတော့မှနောင်တတွေရကြပါတယ်။ဒါဟာဖြင့်ငါမလုတ်သင့်ပါဘူး။ငါလုတ်လိုက်တာမှားသွားပြီ။ဒီတော့မှပေါ်ပြရရှင်ခိုးဒီပြရပူဇော်ပြီးတောင်းပန်နေတာဟာဒါမှအကျိုးမရှိပါဘူး။စိတ်ရဲ့ပင်ကိုယ်တဘာဝကကြောင်းလဲမှုမှမရှိဘူး။နောက်တစ်ခါမိထပ်ပြီးလောင်းရရင်လေဒီတိုင်းမပေါ်ဘူးဒီတစ်ခါလဲဓာတ်ပြီးပဲထပ်လောင်းအောင်မှာပါပဲ။အုံနောက်အတိညာနဲ့နားလည်မှုဟာစိတ်ရဲ့အနေဆိုင်ဆုံးအပိုင်းအဖြစ်မရောက်နိုင်ပါဘူး။ဒီလိုစိတ်ရဲ့အနေဆိုင်ဆုံးအပိုင်းဟာမတုံမလုံတည်ငြိမ်ပြီးဤတစ်ခါဖြစ်နေဖို့ရာဟာယောဂီတို့ရဲ့ခန္ဓာကိုယ်ပေါ်မှာခံစားနေရတဲ့ရောဂါဝေဒနာတွေကိုဤတစ်ခါနဲ့ရှုနေရမှာဖြစ်ပါလေ။အပြင်ပကအာယုံတစ်ခုခုမြင်ဝင်တစ်ခုခုအပန်းအနံ့အရသာဖြစ်ပေမှုစိတ်ကူးအစရှိတဲ့အခုခုဟာယောဂီတို့ရဲ့လုံနဲ့ဖြစ်စီနာနဲ့ဖြစ်စီကိုယ်မြင့်ချိမိလိုက်ရင်ခံစားရတဲ့ဝေဒနာအဖြစ်နဲ့ပေါ်လာပါတယ်ဖတ်တာပြည့်ပြာဝေဒနာဆိုတာကိုဝေဒနာဖြစ်ပေါ်လာတော့ဒီဝေဒနာကိုအကောင်းအဆိုးဝေခံပါတယ်ဝေဒနာဟာခံစားလို့ကောင်းတယ်အာရုံစပွဲရှိတယ်ဆိုရင်ဒီရဲ့နှစ်ဆိုင်တဲ့အပိုင်းကသဘောကျခြင်းပြီးတော့လောဘနဲ့တုံ့ပြန်ပါလေဝေဒနာကခံစားလို့မကောင်းဘူးမตายရဘူးဆိုရင်တော့မကြိုက်ဘူးမလိုချင်ဘူးဘုန်းတယ်လို့ဒေါသနဲ့တုံ့ပြန်ပါလေဒီလိုဖြစ်နေတဲ့ဖြစ်နေတာကတော့အုံနောက်အတိညာနဲ့ဘာမှမတတ်နိုင်ပါဘူးဘယ်လုံးမှသူ့ပြန်မပေးနိုင်ပါဘူးဝိပဿနာတရားဖြစ်နေတဲ့အခါမှာဝေဒနာတွေကိုဥပ္ပခာနဲ့ရှုနေနိုင်ရင်တော့တုံ့ပြန်လုပ်တဲ့အစွဲတွေသူ့တို့အလိုလိုပျောက်ကင်းကုန်ကြပါလိမ့်မယ်။ရှုရုံမျှပါရှုနေပြီးမတုံ့ပြန်တော့ဘူးဆိုရင်သင်္ခါရအတိတ်တွေလည်းနောက်ထပ်မပွားတော့ပါဘူး။သင်္ခါရအတိတ်တွေမပွားကြတော့လက်ကံရှိနေတဲ့သင်္ခါရအဟောင်းတွေကပေါ်ပေါ်လာကြပါလေ။သူ့တို့ကိုလည်းဥပ္ပခာနဲ့ဆက်ပြီးရှုရှုသွားမယ်ဆိုရင်သူတို့တွေလည်းပျောက်ပွေပျောက်ပွေသွားကြပါလေ။ယောဂီတို့ကဘာမှအထုတလေလုပ်ပေးမနေရပါဘူး။ပေါ်လာသမျှဝေဒနာတွေကိုဥပ္ပခာနဲ့သာရှုပေးနေရင်တရားကသူ့တဘာဝအတိုင်းကြီးဆောင်သွားပြီးအမှုတရားကြိလေသာတွေဟာစွန်တဲ့စင်စင်သွားပါလိမ့်မယ်။သက်ရှင်နေတဲ့ဆိုတာရုပ်နာတရားပါပဲ။ရုပ်ခန္ဓာနဲ့နာမ်ခန္ဓာအစုအပေါင်းတို့စုပေါင်းထားမှုပါပဲလူတူအသက်ရှင်နေတယ်ဆိုတာဟာလုံနာနှမျိုးအမြင်ဖြစ်ပွားနေပြီးမြင်စည်းသလိုပြီးနေတာဖြစ်ပါတယ်ဒီလိုမရမနာအမြဲတည်းပြီးနေဖို့ရအတွက်သွန်အားပေးဖို့ဖြစ်ပေးဖို့ရလိုပါတယ်ခန္ဓာကိုယ်အသက်ရှင်ရင်အစာအာဟာရဖြစ်ပေးရပါတယ်ဒုဒူဟာအစာငတ်ခံတယ်ဘာမှမစားဘူးဆိုပါစို့ပထမရက်တော့ဘာမှမဖြစ်ပါဘူးခန္ဓာပေါ်ကဆက်ပြီးအသက်ရှင်နေတာပါပဲ ၂ရက်၃ရက်ကနေဒီ၁၀ရက်တစ်လနှစ်လအထိအသက်ဆက်ပြီးရှင်နေပြီးနောက်ဆုံးကြတော့အသက်ရက်ဆက်သွားပြီးသေဆုံးသွားပါတယ်အစာအာဟာရကလည်းဘာမှမစားသေးနဲ့ဒါနဲ့လုပ်ပြီးနောက်တစ်လနှစ်လကြာအောင်အသက်ဆက်ပြီးရှင်နေကြလဲဆိုတော့အဟာရကိုအခုမစားပြီတော့မစားတော့ပြီလေလို့ဒီပုဂ္ဂိုလ်ရဲ့ကိုယ်ထဲမှာအရင်ကစားထားတဲ့အဟာရတွေဟာအသားအဖြစ်အစီအဖြစ်တို့နဲ့ပိုလောင်ထားတာပြီးရှိနေသေးတာကိုခန္ဓာကိုယ်ကဒီပိုလောင်ထားတဲ့အစီအသားအဟာရတွေကိုစားပြီးအသက်ကိုဆက်ပေးနေတာဖြစ်ပါတယ်ပုဂ္ဂိုလ်ကိုပြန်စားနေတယ်လို့ပေါ့ပိုလောင်ထားတဲ့အသားတွေအစီတွေအလုံးပုံခန့်သွားပြီးနောက်ထပ်ဘာမှမရှိတော့ဘူးဆိုတော့မှအသက်ရေစီးတော့ကနောက်ထပ်ဆက်ပြီးမရှိနိုင်တော့ဘူးရက်ဆဲသွားပါတယ်ပြေးသွားတာပေါ့စိတ်ကလည်းဒီလိုပါပဲဆက်လက်ပြီးဖြစ်ပန်းနေအောင်သူအားအတွေ့စိတ်ရဲ့အဟာရလည်းလိုပါတယ်စိတ်ရဲ့အဟာရကတော့ရုပ်ကြီးတို့ခံပြီးပေးနေတဲ့ကုသိုလ်အကုသိုလ်သင်္ခါရတွေပေါ့ကိုယ်ခန္ဓာအတွက်အဟာရကတော့တနည်းမှာတစ်ကြိမ်နှစ်ကြိမ်သွေးပြည့်နေဆိုရင်ရပါပြီလုံလောက်ပါပြီဒါပေမဲ့စိတ်ခန္ဓာအဟာရကတော့မညမနာတစ်ချိန်လုံးတစ်ခဏတိုင်းတစ်ခဏတိုင်းသွေးပြည့်နေရပါတယ်တစ်ခဏလေးတောင်မှသင်္ခါရတစ်ခုဟာဖြစ်ပေါ်နေမှာနောက်တစ်ခုရဲ့စိတ်ဟာဖြစ်ပေါ်လာနိုင်ပါတယ်သင်္ခါရပစ္စယဝိညာဏဆိုတဲ့အတိုင်းပါပဲသင်္ခါရကစိတ်ရဲ့အာယုံကိုသိတတ်တဲ့ဉာဏ်ရအပိုင်းပေါ်လာပါတယ်။သင်္ခါရတစ်ခုဖြစ်ပွားတော့မှအာယုံကိုသိတတ်တဲ့စိတ်ကနောက်တစ်ခဏမှပေါ်လာပါတယ်။ဒီလိုပဲသင်္ခါရဟာသင်္ခါရပြီးရင်ဝိညာဏသင်္ခါရဝိညာဏသင်္ခါရဝိညာဏနဲ့စိတ်ဟာမရမနာမပြတ်မဆဲပဲအဆက်ဆက်ပြီးစင်းနေပါတယ်။ယောဂီတို့ဟာဒီကမ္မထာနည်းနဲ့ဝိပဿနာကိုသင်ကြတဲ့အခါကျတော့တကယ်တည်းဥပေက္ခနဲ့သံပဇဉ်နဲ့ရှင်းနဲ့တုံ့ပြန်မှုလုံးဝမလုပ်တော့ဘူးဆိုရင်တော့သင်္ခါရအစ်စ်ကြီးမဖြစ်တော့ပါဘူးအဟာရမရတော့ဘူးစိတ်ခန္ဓာကလည်းအဟာရလိုတာပါပဲအဟာရမရတော့သွန်းအားဘယ်သူကပေးပါမလဲနောက်တစ်ခဏအတွက်စိတ်ကိုဘယ်လိုဆက်ပြီးပြောရမလဲခန္ဓာကိုယ်အတိုင်းလုံးကပြောခဲ့တယ်လို့ပါပဲစိတ်ခန္ဓာဟာလည်းဒီအတိုင်းအတူတူပါပဲအတိတ်ကာလကအရင်တုန်းကစုဆောင်းပုံပေါင်းထားခဲ့တဲ့ပြင်းညွတ်နေတဲ့သင်္ခါရအဟောင်းတွေဟာပေါ်ထွက်လာကြပြီးသူတို့ကစိတ်ကိုဆက်လက်ဖြစ်ပွားနေပါတယ်နောက်မှအတိပိယမဲ့သင်္ခါရမျိုးစုတွေဟာစိတ်ခန္ဓာမှာအဟာရမရှိတော့အခုအတိပိပေးကြရတာဖြစ်ပါတယ်မျိုးစိမ့်တဲ့အသီးဟာသဘာဝချင်းအတူတူပဲဖြစ်ပါတယ်။လက္ခဏာချင်းလည်းတူကြပါတယ်။ဒေါသသင်္ခါရမျိုးစိမ့်ကိုချတဲ့အချိန်လုံးကကိုယ်ခန္ဓာပေါ်မှာအမတန်မခံတာတဲ့ဝေဒနာတွေကိုခံစားခဲ့ရရင်အဲ့ဒီမျိုးစိမ့်အသီးသီးတဲ့အခါကျတော့လေခလားတူအကျိုးပေးပြီးမခံတာတဲ့ဝေဒနာတွေကိုပဲခံစားရရပါတယ်။ဒီခါမှာယောဂီကဒီမခံပါတဲ့ဝေဒနာကိုဒေါသနဲ့တုံ့ပြန်မှုမလုပ်ဘဲသူလဲအနိစ္စပဲသူလဲမြဲတာမှမဟုတ်ဘဲလို့အတိရှိနေပြီးဥပက္ခနဲ့ရှုနေနိုင်ရင်တော့သူ့ဟာသူအချိန်လေးပြေးသွားပြီးချက်ငိမ့်သွားကြပါလိမ့်မယ်နောက်ထဒေါသသင်္ခါရအဖြစ်ကြွားမလာတော့ပါဘူးဒီလိုမှမဟုတ်လို့ယောဂီကမตายရတဲ့ဝေဒနာကိုခံစားရတော့ဒေါသနဲ့တုံ့ပြန်လိုက်ရင်တော့ဒေါသသင်္ခါရတွေအဖန်ပွားလာအောင်မှာပါပဲဒီလိုနဲ့ပွားတဲ့ပွားညတဲ့ညလာရတာဖြစ်ပါတယ်သင်္ခါရအစ်စ်ကြီးမဖြစ်ရင်စိတ်ခန္ဓာမှာအဟာရဖြစ်မပြီးတော့အဟာရဖြစ်စီတဲ့ရှုပေါင်းပေါင်းဆောင်ထားတဲ့သင်္ခါရအဟောင်းတွေအမှုတရားရှိနေတာတွေဟာပေါ်ထွက်လာကြပါတယ်သူတို့ကလည်းဥပက္ခနဲ့နေပြီးရှုနေပြီးတုံ့ပြန်မှုမလုပ်ရင်သူတို့လည်းစုံငင်းပြတ်ပွေသွားကြပါတယ်ဒီလိုနဲ့ဘဝကစုပေါင်းစုံဆောင်ပြီးပေးယူလာခဲ့တဲ့သင်္ခါရဟောင်းတွေကံဟောင်းကံကြွေးတွေဟာကိလေသာအဟောင်းတွေဟာအလွှာလိုက်အလွှာလိုက်ပေါ်လာကြပါတယ် ဒီလိုပေါ်လာတဲ့အခါမှာယောဂီဟာကြံတန်းတဲ့မခံတာတဲ့ဒုက္ခဝေဒနာတွေအဖြစ်နဲ့ခံစားရတတ်ပါတယ်။ဒီလိုခံစားရတဲ့အခါမှာတုံ့ပြန်မှုမလုပ်ဖို့ရအင်မတအရေးကြီးပါတယ်။တုံ့ပြန်နေရင်တော့သင်္ခါရတွေဖြတ်ပြီးတိုးပွားကြမှာဖြစ်ပါတယ်။ဒီတရားကိုအုံနောက်အသိဉာဏ်နဲ့သုတမယသင်္ခါမယအသိဉာဏ်နဲ့တော့ပြည့်နေရင်တော့တန်တရာဝတ်ရှင်ရဲ့ကမလွတ်မြောက်နိုင်သေးပါဘူး။ယောဂီတို့ကဘဝနာမယဉာဏ်နဲ့ဝေဒနာတွေကိုခံစားရတဲ့အခါမှာမตายရတဲ့မခံတာဖြစ်တဲ့ဒုက္ခဝေဒနာတွေကိုဒေါသသင်္ခါရအဟောင်းတွေကိုကုံအောင်မဟုတ်ရင်လည်းตายရပွဲကောင်းတဲ့ဝေဒနာတွေဒုက္ခဝေဒနာတွေကိုလောဘသင်္ခါရအဟောင်းတွေကိုကုံအောင်ချိန်မုန်းပြစ်ဖို့ရအတွက်တံပဇာညနဲ့ဥပ္ပခါကိုအသုံးပြုကြတာတဖြည်းဖြည်းနဲ့အမှုတရားဖြစ်နေတာပြီးအာတဝေါ်ကြီးပုံခန်းလာပြီးနောက်ဆုံးပန်းနိုင်ကိုဆက်ရောက်ကြပါလိမ့်မယ်လူတွေဟာတရားကိုအမျိုးမျိုးနဲ့နားလည်ကြပါတယ်ဆရာကြီးဥပ္ပခင်ရဲ့တပည့်ကြီးတဦးဖြစ်တဲ့အမေရိကန်ပြည်သားတဦးဟာညက်30တရားထိုင်ဖို့ရန်ကုန်ကိုရောက်လာပါတယ်သူကတော့ဒုံးပြန်ပြီးအမှုမြင့်လက်လက်ကြီးလုပ်တဲ့ရူပဗေဒစိတ်ပံပညာရှိပညာရှင်ကြီးတဦးဖြစ်ပါတယ်သူကစိတ်ရဲ့အနဲ့ဆိုင်ဆုံးအပိုင်းကသင်္ခါရတွေကိုဖယ်ရှားနိုင်တဲ့ဆိုတာကိုနားမလည်နိုင်ပါဘူးလက်မခံနိုင်ပါဘူးဒီတော့ဆရာကြီးဦးကခင်ကမယုံကြည်ရင်လည်းလက်မခံပါနဲ့ဆရာဟောတာမို့လို့လက်မခံပါနဲ့ဆရာသမားကပြောတာမို့လို့လည်းလက်မခံပါနဲ့စံကန်လာတာဖြစ်လို့လည်းလက်မခံပါနဲ့ကိုယ်ကိုယ်တိုင်းလက်တွေ့ခံစားပြီးမှဘဝနာမရဉာဏ်နဲ့သိပြီးမှလက်ခံပါဒါပေမဲ့ကျွန်တော်ဟင်းပြပြတာတာပြီးတော့တူမသိမ့်နိုင်လာပြီးတော့ကျင့်ပါကျင့်ရပါလိမ့်မယ်ကျင့်နိုင်လို့ဆိုရင်တော့ခင်များမှာအကျိုးဆုံးခံစားရပါလိမ့်မယ်လို့ပြောပါတယ်ဒီတော့သူကသဘောပြုပြီးလက်ခံပါတယ်တစ်နာလုံးနဲ့ဝိညာဉ်နဲ့အားထုတ်ပြီးတရားကိုကောင်းကောင်းကျင့်ပါတယ်တရားကပြီးသွားတော့သူအင်မတန်သဘောကျအားရပြီးစိတ်တက်မှုရသွားပါတယ်ဒါပေမဲ့ဝေဒနာကိုရှုတာနဲ့ကိလေသာဆင်တာဟာဘယ်လိုဆိုင်တာလဲဆိုတာကိုတော့နားမလည်နိုင်ဘူးလို့ပြောသွားပါတယ်။သူ့ညီကပြန်ရောက်တဲ့အခါကျတော့ဆရာကြီးဥပသင်္ခာစာရေးပြီးသူ့ရဲ့ဘဝမှာပြောင်းလဲမှုတွေဖြစ်လာတဲ့အကြောင်းသူ့အရက်ပြတ်သွားတဲ့အကြောင်းသူ့ရဲ့အရင်ကအဆင်မပြေဖြစ်နေတဲ့အိမ်ဆောင်ရေးအလုပ်ခွင်မှာရောအိမ်ဆောင်ရေးမှာရောအခုချုံမိုးပြေပြစ်နေတဲ့အကြောင်းတွေကိုဖော်ပြပါတယ်။အရင်ကလိုစိတ်တူတာတွေစိတ်မြတ်တာတွေနဲ့စိတ်မဖြစ်တော့ပါဘူးလို့လည်းပြောပါတယ်။နောက်တစ်နှစ်လောက်ကြာပြီးတော့နောက်တစ်ခါ55ရက်တရားတော်ဝင်ဖို့ရောက်လာပြန်ပါတယ်။ဒုတိယအခေါက်ပြန်သွားပြီးအတော်ကြာတော့ဆရာကြီးဥပဒေထံစာရေးပြန်ပါတယ်။ဝေဒနာရှုတာနဲ့ကိလေသာတွေဘယ်လိုဆင်းရဲဆိုတာကိုအခုသူသိသွားပါပြီလို့ပြောပါတယ်။သူကအတုဒေရပါရဘူးလည်းဖြစ်ပါတယ်အတုဒေမှာပါတဲ့အမြင့်အကျေးတွေကိုကုန်စင်အောင်လုပ်တဲ့အခါမှာအမြင့်ကျေးကလေးအမြင့်ငယ်ကလေးအမှုမျိုးလောက်ကလေးပါနေသေးရင်တောင်ဒီတတုဟာလုံးဝကျင်းကျင်းကြီးလို့မခေါ်နိုင်သေးပါဘူးတတုဒီထဲမှာအခြားတတုတွေအမြင့်အကျေးတွေရောနေတာကိုသင်ကျက်သွားစီရင်အများအားဖြင့်တော့အရေးကြိုပြည့်ရပါတယ်ဒါပေမဲ့ဘယ်လိုပဲအရေးကြိုကြိုလူကညာတိုင်းလုံးအပြည့်တော့မစင်ကြယ်နိုင်ပါဘူးအမှုလူလောက်ကလေးတောက်တာကြံနေသေးရင်တော့အရေးကြီးလို့လည်းမရနိုင်တော့ပါဘူးပြီးတော့ဒီတတ်ထုကိုအချောင်းပုံစံကျင်းပြီးဒီတတ်ထုရိုးနေတဲ့လှုပ်ထားတဲ့ဒီပုံစံကိုဒီတတ်ထုကျောင်းပေါ်ကဆွတ်ကျင်းပြီးရင်ပေါ်လာတဲ့ဆွေးအားတစ်မျိုးဖြစ်ပေါ်လာပါတယ်တတ်ထူကျောင်းထဲမှာရှိတဲ့အစင်ကျဲတဲ့ဟာဒီအားလုံးကိုကြောက်ကြွယ်သွားပြီးတတ်ထူကျောင်းဟာလုံးဝကျင်းပသွားပါတယ်။ဘုရားကလည်းလူရဲ့တစ်ကိုယ်လုံးကိုရှင်ဆုံးကောင်းဆုံးစင်ကျဲတဲ့အာယုသိမှုဝင်းနဲ့ဆွတ်ပြီးရှင်အောင်လုပ်တာပါပဲလို့သူကပြောပါတယ်။ဒီကွင်းဟာလုံးဝမစင်ကျဲတဲ့အကုသို့တွေရှိနေတာတွေပါနေရင်တော့ခန္ဓာကိုယ်ထဲမှာရှိတဲ့အမြင့်ကျေးတွေကိုဖယ်မထုတ်နိုင်ပါဘူး။မစင်ကြယ်နိုင်ပါဘူးလို့ပြောပါတယ်။ သူကတော့အိပ်ပံပညာရှင်မို့လို့အိပ်ပံကြီးကြကြရှာဖွေပြောတာကိုတခြားလူတွေကဒါတွေကိုအသေးစိတ်လိုက်နေဖို့ရမလို့ပါဘူး။အေးရှင်အမျိုးသမီးတွေဟာအဝိညာဉ်ပတ်တွေကိုရှော့ဖွက်ကြတယ်လို့ပေါ့။ဆက်ပြကောင်းကောင်းဝယ်ပြီးသုံးလိုက်ရင်ဒီလိုအမြင့်တွေဟာဆင်းသွားတာပါပဲ။ဒီဆက်ပြထဲမှာဘာဆွေးတွေပါတယ်၊ဘယ်ဆွေးကဘယ်လိုကြီးကိုချက်တာဆိုတာတွေကိုအသေးစိတ်သိနေဖို့ရမလို့ပါဘူး။ဆက်ပြတော့ရင်းပြလာပါပဲ။ဒါကြောင့်ယောဂီတို့ဟာစိတ်ခန္ဓာအကျဉ်းကစိတ်လေတာကြီးတွေကိုဝိပဿနာဆက်ပြနဲ့ချုပ်ပြကြသမ်းပါ။ဝိပဿနာဆက်ပြဟာတကယ်ကောင်းပါတယ်။တကယ်လည်းကြီးရှင်ပါပဲ။တကယ်တော့ရင်တကယ်အကျိုးတူခံစားရပါလိမ့်မယ်။စိတ်ပါနည်းကြကြနဲ့စူးစမ်းခြင်းနဲ့ဆိုရင်လည်းရပါတယ်။လေ့လာစူးစမ်းနိုင်ပါတယ်။ယောဂီတို့အနေနဲ့ဒီလိုဝေဒနာမျိုးကိုမဆိုဆိုဝေဒနာတွေဖြစ်ပြနေတာကိုဥပက္ခနဲ့ရှုလုံတာရှုနေတာတရားကသူ့အလိုလိုစောင့်လာပါလိမ့်မယ်တဘာဝကသူ့အလိုလိုလုံနာအထက်ကြီးကိုစင်ကြယ်ပေးပါလိမ့်မယ်ဥပက္ခဟာအရေးကြီးဆုံးပါပဲသမထနဲ့အမြင့်သာရပါပဲတရားလမ်းပေါ်မှာတန်ရှင်းရေးလမ်းပေါ်မှာလွတ်မြောက်ရေးလမ်းပေါ်မှာတိုးတက်မှုရှိမရှိတိုင်းကွာမှုစံချိန်ကတော့ဥပက္ခတရားပါပဲ။ယောဂီဟာဉာဏ်ရှင်တက်တယ်၊ဘယ်တော့အတိတက်နေတယ်ဆိုတာဟာအရေးကြီးမဟုတ်ပါဘူး။ဉာဏ်ကဉာဏ်ရောက်နေပြီးတကူလုံးအသာအစီအပိတ်အပင်မရှိ၊ရေစီးသလိုစီးနေတယ်၊အဆိုင်အထည်ဆိုလို့ဘာမှမရှိတော့ဘူး။ဆိုရင်ဥပက္ခတော့မရှိဘူး။ဝေဒနာတွေကိုတာယာနေတယ်၊တက်မဲ့နေတယ်ဆိုရင်ဒီတော့ဒီဟာတရားလမ်းစဉ်မှာတိုးတက်မှုမရှိတော့ပါဘူး။ตายาโดဖြစ်တဲ့ပြင်းမှုတဲ့ဒုက္ခဝေဒနာတွေကိုလောဘမပွားဘဲမตายာတဲ့ကျန်းမ်းတဲ့ဒုက္ခဝေဒနာတွေကိုလည်းဒေါသမပွားဘဲဥပက္ခတာပဲပွားပြီးရှုနေရင်တော့ယောဂီဟာတရားလမ်းစဉ်မှာတိုးတက်မှုရှိနေတာဖြစ်ပါတယ်ခံစားရသမျှဘယ်လိုဝေဒနာမျိုးကိုပဲဖြစ်ဖြစ်ဥပက္ခနဲ့ရှုနေဖို့ရာဒီဝိပဿနာကမ္မထာရဲ့အမြင့်ပါရပါတယ်ယောဂီတို့ဒီလိုဖြတ်ပြီးဖြစ်သွားကြရင်အိုးပိုပြီးစင်ကြယ်စင်ကြယ်လာပါလိမ့်မယ်။မြတ်စွာဘုရားကိုတော်တိုင်နဲ့ဒီလိုပဲစင်ကြယ်တာပါပဲ။ဒီလိုစင်ကြယ်နဲ့တန်တရာဝတ်စင်းရဲကလုံးဝလွတ်မြောက်ခဲ့တဲ့အိတ်တပ်ပြမှုကဉာဏ်တော်ကိုဉာဏ်တော်ရှင်ဖြစ်ခဲ့ပါတယ်။လူနာတတဝါတွေကလည်းဒီတရားပဲသင်ကြားခဲ့ပါတယ်။ယောဂီတို့ဥပက္ခပွားကြပါဥပက္ခပေါ်ကြပါဥပက္ခနဲ့ရှင်ရဲ့အပေါင်းကလွတ်မြောက်ခဲ့ကြတာတခါတော့လူတွေကရက်ပေါ်ပြားကိုရှောက်ထားကြပါတယ်တပည့်တော်တပည့်ဗောမတို့ဟာအိုးအိမ်ကိုစွန့်ပြီးဘိက္ခုနီလည်းမလုပ်နိုင်ကြပါဘူးလူဝတ်ကြံပွားနေတယ်တပည့်တော်မတို့လည်းတန်တရာဝတ်သင်ရဲ့ကလွတ်မြောက်နေကြတယ်ဖြာရက်ပေါ်ပြားကအမင်းရှိပါတယ်ဒီနေ့ကလမ်းစဉ်ဟာဒီသမထနည်းဟာသတ္တဝါတွေအလုံးအတွက်ဘိက္ခုကြီးလူဝတ်ကြောင့်အမျိုးသားအမျိုးသမီးဘယ်လုံးမှခြားနားမှုမရှိပါဘူးဒီနည်းကိုပဲအလုံးသင်ကြရမှာပါပဲဒီလမ်းကိုသာအလုံးရှောက်ကြရမှာပဲဖြစ်ပါတယ်လူဝတ်ကြောင့်ဒီအချက်ကတော့ချင်းပေါ်ရဟာပိုပြီးခဲရင်တာပေါ့သူတို့ကပိုပြီးစူးစမ်းရတာပေါ့အသက်မွေးမွေးချောင်းနဲ့စားရတောင်ရအတွက်ရှားရဖွေရတာတားရသမီးရေအိမ်တော်ရေးကိစ္စပြီးတခြားလူမှုကိစ္စပြီးတောင်းရရတာဒီဟာအချင်းကိုပုံကြည့်တာပေါ့ပြီးတော့လေအာယုံဆွဲဆောင်မှုတွေကများတော့တရားရှင်းဖို့ရခဲရင်တာပေါ့မလွယ်ဘူးကြီးပေါ့ဒါပေမဲ့ဆက်ပြီးဝိရိယနဲ့မှန်မှန်ဖြစ်သွားမယ်ဆိုရင်တော့လမ်းတော့ပန်းနိုင်ကိုရောက်ရမှာပါပဲမင်္ဂလာတရားတော်ထဲမှာ38ပါးသောမင်္ဂလာတရားတော်တွေဟာတစ်ခုတည်းတစ်ခုတက်လာကြပြီးနောက်ဆုံးမင်္ဂလာအရှိဆုံးကတော့ဖုတ်ထတလောကဓမ္မိဟိစိတ်တံယတနာကံတိအပေါကံဝိရဇံခေမံအေးတံမင်္ဂလာဗုဒ္ဓမံလို့ဆိုပါတယ်ဒါဟာအရှင်းဆုံးအမြင့်ဆုံးမင်္ဂလာပါပဲဖုတ်ထတလောကဓမ္မိဟိလောကဓမ္မတရား8ပါးနဲ့တွေ့ရတုံ့ရပြီ။မရရမရရအချမ်းရရှိရှိမရှိရှိကဲ့ရဲ့ကဲ့ရဲ့ချင်းမွန်ချင်းမွန်ချမ်းသာချမ်းသာဆင်းရဲဆင်းရဲဒါတွေဟာဘဝမှာရင်ဆိုင်ရပြီလေလို့စ ိတ်တန်ရတ္တနတ္တံတတိစိတ်တွေဟာတုံ့လှုပ်ခြင်းမရှိအတောကတိုးရင်ပူပါမြင်လည်းမရှိဥဒ္ဒစာအမြင့်ကြီးဇမက်ဖြူသောညူလည်းမရှိခြေမှညံ့ညံ့နေပါတယ်တုံ့လှုပ်ချောက်ချခြင်းမရှိပါဘူးစိတ်ဟာလုံးဝဥပ္ပခါဖြစ်နေတာဟာအေးတမင်္ဂလာမုဒ္ဒနာအလုံးမုံမြတ်တဲ့မင်္ဂလာတရားပါပဲဝိပဿနာမှာခိုင်မြဲလာပြီဆိုရင်ယောဂီရဲ့စိတ်ဟာလည်းခိုင်မြဲလာပြီတုံ့လှုပ်ခြင်းမရှိတော့ပါဘူးဒါပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်ဥပ္ပခါလိုပါတယ်အားလုံးနဲ့အစဉ်ပြေနေတော့ဖြစ်တဲ့ဥပ္ပခါမျိုးမဟုတ်ပါဘူးလောကမှာအားလုံးအစဉ်ပြေနေရင်တော့ဥပ္ပခါပြရတာလွယ်တာပေါ့ဒါပေမဲ့အပူတွေပွေးလာပြီးဒုက္ခတွေပင်လယ်ဝေးလာပြီးအစဉ်မပြေမှုတွေဖြစ်လာပြီးဆိုရင်တော့ကျုံလုံးကလေးနဲ့နေနိုင်တတ်ပါဦးမလားဒီလိုခါမျိုးတွေမှာဥပက္ခရှိဖို့ရလိုပါတယ်ဒါကြောင့်ဒီမှာလေတဏှာကြီးအတိတ်ခံထိုင်ခိုင်းတာဟာဘယ်နောက်ပဲနာနာထုံထုံကြိုက်ကြိုက်ရာရာစိတ်ကိုလည်းငြင်းငြင်းကိုယ်ကိုယ်နဲ့မတုံ့မလုံနေပြီးတုံ့ပြန်မှုမပြုဘဲနေနိုင်အောင်ရှင်းပေးနေတာပါပဲဥပ္ပခါပွားဖို့ရှင်းနေရတာဟာရှင်းနေရတာဖြစ်ပါလေမြတ်စွာဘုရားကိုတော်တိုင်ကလည်းဒုက္ခဆင်းရဲအပေါင်းကဝိပဿနာနဲ့လွတ်မြောက်ရတာဖြစ်တော့တတ္တဝါတွေကိုလည်းမဟာဗျူဟနာတော်တိတ်ရောက်တော်မူပြီးလွတ်မြောက်ကြရအောင်လမ်းပြညွှန်ကြားပေးခြင်းဖြစ်ပါလေပထမဦးဆုံးပိဿဝဂ္ဂီ၅ပါးကစသည်နောက်ယဟန်50 900 9000တို့ကိုတိုးတိုးကြည့်တရားဟာပြန်ပွားလာပြီအိန္ဒိယပြည်မြောက်ပိုင်းကလူတွေတော်တော်များများကြီးတဲ့တရားရဲ့အကျိုးကျေးဇူးတွေကိုခံစားကြရပါတယ်ဒါပေမဲ့လည်းအတိုက်ခံလုပ်တဲ့သူတွေကတော့ရှိနေသေးတာပါပဲတချို့ကလည်းသူတို့ပင်ကိုယ်ကိုယ်ပွဲတဲ့ဘာသာမျိုးခလာယုံကြည်မှုတွေနဲ့အတိုက်ခံဖြစ်မှာဆိုလို့တချို့ကလည်းသူတို့ရဲ့အမှုအသက်မုန်းကြောင်းကိုထိတိုက်မှာဆိုလို့တချို့ကတော့မိရိုးကလာလုံလုံးလုံရှင်ပူဇော်ပတ်ပါတာဒီကိုယ်ဝယ်တာဒီကိုလှုပ်ပေးပြီးအသက်မုန်းကြောင်းရှားရသူတွေဖြစ်တော့မြတ်စွာဘုရားရဲ့တရားကိုလူတွေကလိုက်နာသွားရင်သူတို့ရဲ့လုံလုံးလုံရှင်တွေမလုံကြရတော့သူတို့ရဲ့ခင်းအိုးပွဲမှာကြောက်လို့မြတ်စွာဘုရားရဲ့တရားဓမ္မတွေကိုလက်မခံကြပါဘူးအဲ့ဒီအချိန်ကာလတုန်းကဆိုရင်တရားပွဲတွေကျင့်ပပြီးအပြိုင်အဆိုင်တရားဆွေးနွေးပွဲတွေလုပ်လို့ရှိပါတယ်တချို့လူတွေကမြတ်စွာဘုရားနဲ့တရားစကားအချို့ပြင်ပြောဖို့လာကြတဲ့အခါမှာဘယ်အချက်တွေကိုပြောရပါမလဲလို့စဉ်းစားတော့သူ့ကျင့်စဉ်သူ့တရားကိုအပြစ်ရှာဖို့ဆိုပြီးတော့သူ့ကျင့်စဉ်ကဘာလဲလို့စုံစမ်းကြည့်တော့မြတ်စွာဘုရားရဲ့နာကျင်ကကျင့်ကျင်ကသီလအမာတိပညာဆိုတာကိုသိရပါတယ်သီလဆိုတာကောင်းတာပဲဒီအချက်နဲ့ပြောလို့မဖြစ်ပါဘူးသမာဓိဆိုတာကရောစိတ်ကိုတည်ငြိမ်အောင်လုပ်တာဒါလည်းကောင်းတဲ့အလုပ်ကိစ္စပဲဒီအချက်ကိုအပြစ်ပြောလို့မရပါဘူးပညာဆိုတာကတော့စိတ်အတွင်းမှာရှိတဲ့အမြင့်အကျိုးတွေကိုသင်ကျင်အောင်ပြုလုပ်ရတဲ့ပညာဒါကလည်းကောင်းတာလားဒီအချက်တွေနဲ့တော့အနိုင်ယူလို့ရမှာမဟုတ်ပါဘူး။နောက်ဘာများရှိသေးတယ်လဲလို့မေးတော့နောက်ဘာမှမရှိတော့ပါဘူး။တခြားကိစ္စတွေကိုသင်လည်းမသိဘူး၊ရှင်းလည်းမသိဘူး။ဘုရားမြတ်စွာဘုရားသင်ပြတာ၊ပေါ်ပြတာ၊သင်သုံးတာဟာသီလ၊သမာဓိ၊ပညာ၊သီလ၊သမာဓိ၊ပညာဒါပါပဲ။သီလ၊သမာဓိ၊ပညာအပြင်ဘာကိုမှသင်လည်းမသိပါဘူး၊ဟောလည်းမဟောကြပါဘူး၊ရှင်းလည်းမသိသုံးပါဘူးဆိုရင်ဒီပုဂ္ဂိုလ်ကိုဘယ်နဲ့လုပ်ပြီးအတိုက်ခံလို့ရပါမလဲ။ဒါလည်းတော့မရနိုင်ဘူး။ဒီတော့ဤတစ်ခုခုကိုရှာမှပဲ။သူ့မှာနာမည်ပြတ်တာတစ်ခုခုကြည့်ရမယ်။ဒါလည်းဆိုတာကိုရှာကြည့်ကြစမ်းပါ။နာမည်ပြတ်တာတစ်ခုမှမရှိဘူးဆိုရင်လေ၊သူ့ကတစ်ခုခုကိုထွင်ရမှာပဲ။ယဟန်ဆိုတော့နာမည်ပြတ်စရာဝိညာဉ်ကြီးရဲ့ကိစ္စဖြစ်ဖြစ်၊မိမကိစ္စဖြစ်ဖြစ်ထွင်သေးရမှာပဲ။ဝိညာဉ်ကိစ္စကတော့မဖြစ်နိုင်ပါဘူး။ငွေကြေးကိုမပြောနဲ့။နာစီရဲ့ကြီးကိုတောင်းဆုံးလုပ်ခဲ့လိုက်တဲ့ပုံကိုပဲ။ဒီတော့မိမနဲ့ပတ်သက်တဲ့ကိစ္စကိုထွန်းပေးရလိမ့်မယ်ဆိုပြီးတော့ တင်သမာနာဝိသဆိုတဲ့အမျိုးသမီးကိုကိုဝင်ရှိဟန်ဆောင်ပြီးလူပုံလည်းမှာဆွဆွဲခိုင်းပါတယ်။မြတ်စွာဘုရားကတုံ့လုပ်ခြင်းမဖြစ်ပါဘူး။အမြင့်ဒေါသလည်းမထွက်ပါဘူး။ဟုတ်မဟုတ်လည်းညီညီနေပါဘူး။အတိုင်းမရှိသောအပမာနမေတ္တာတတ်နေတဲ့မေတ္တာပွားနေပါတယ်။မြတ်စွာဘုရားရဲ့ကြီးမားတဲ့မေတ္တာတကူတော်ကြောင့်အမျိုးသမီးကမနေနိုင်ဖြစ်လာပြီးသူ့ပိုင်မှာစီးထားတဲ့ကိုယ်ဝန်ရှိဟန်တောင်းထားတဲ့စစ်သားတုံးကလှုပ်ကြပြီးအမြင်မှန်ပေါ်လာပါတယ်။အထုမှန်ပေါ်လာပါတယ်။ရန်ကုန်ရန်ကြီးဒေါသကိုဒေါသကြီးဖြေလို့မရပါဘူး။မေတ္တာကရုဏာနဲ့စိတ်ကအေးချမ်းနေရမှာဖြစ်ပါလေ။နောက်တစ်ချိန်မှာလည်းပုံနာဦးကြီးတို့ကသူ့ရဲ့သားခုနှစ်ယောက်၊သမခုနှစ်ယောက်စလုံးဟာမြတ်စွာဘုရားထာမလာပြီးတရားကျွတ်ကြတော့အဖိုးဦးကြီးကမကြေမနပ်ဖြစ်ပြီးဆုံးဆုံးပြီးတော့မြတ်စွာဘုရားထံတန်ကွက်ဖို့ရန်ပွေးဖို့ဒေါသနဲ့ကြွားပါတယ်။ဘုရားထံရောက်တော့အဖိုးအိုကြီးကဒေါသနဲ့ကြောဆိုတော့မြတ်စွာဘုရားကအဖိုးကြီးသူ့ရဲ့အိမ်ကိုအဲ့ဒင်များမလာကြဘူးလား။လာတဲ့အဲ့ဒင်တွေကရောအချို့ကလက်ဆောင်ကြီးကြီးမလာကြဘူးလား။ဒီလက်ဆောင်ကိုသင်ကလက်မခံဘူး။ဒီလက်ဆောင်ကဘာဖြစ်သွားပါကလေးလို့မေးတော့အဖိုးကြီးကအေးတဲ့လက်ဆောင်ကိုလက်မခံဘူး။ဒီလက်ဆောင်ဟာပေးတဲ့ပုဂ္ဂိုလ်ထံမှာပဲရှိနေသေးတာပေါ့လို့ဖြေပါတယ်။ဒီတော့မြတ်စွာဘုရားကဒီအတိုင်းပါပဲ။သင်ပေးလာတဲ့ဒေါသလက်ဆောင်ကိုကျွန်ုပ်ကလက်မခံတော့ဒီဒေါသဟာသင်ထံမှာပဲရှိနေပါတယ်လို့မိန့်တော်မူပါတယ်။အဖိုးကြီးကအင်မတန်ပညာရှိတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အမှန်မသိမှုအဝိဇ္ဇာမူပုံကလေးနည်းနည်းသာအုပ်နေသူဖြစ်တော့ဘာသာရေးအစွဲတွေထုံနှံစင်လာဇယိုက်အယလုံးဆောင်မှုတွေကိုဆွေးနွေးမှုတွေဖြစ်နေတော့ဒါတွေဟာအစာအစီတွေဖြစ်နေကြတာပါမြတ်စွာဘုရားကအမင်းရှိလိုက်တာကိုအဖိုးကြီးကနားလည်သွားပြီးဆရာထံမှာတရားတောင်းပါတယ်လူတွေဟာကိုယ်ကိုမကောင်းတဲ့လက်ဆောင်လာပေးပြီးကိုကမကောင်းတဲ့လက်ဆောင်ဆယ်ခုလောက်ပြန်ပေးလို့ရှိပါတယ်သူလည်းစိတ်မဆန်းတာကိုလည်းစိတ်မဆန်းတာဖြစ်ကြရပါတယ်အရေးကြီးတဲ့အချက်ကတော့ခန္ဓာကိုယ်အတွင်းမှာဖြစ်ပျက်နေတာတွေကိုရှင်းနေဖို့ဒါဖြစ်ပါတယ်။လူတွေဟာကိုယ်ပုံကိုယ်တော့ပြန်မရှိကြဘဲသင်္ကားတွေကိုရှိကြပြီးသင်္ကားတွေကိုပြည့်ပြည့်တောင်းတဲ့ပြင်ကျင်ကြပါတယ်။ကိုယ့်ရဲ့အတွင်းကအမှားတွေကိုတော့မပြည့်ပြည့်ကြဘဲနဲ့အပြင်လောကမှာဖြစ်ပျက်နေတာတွေကိုအပြင်လောကကလူတွေကိုဒါပြည့်နေကြပြီးတော့ဒုက္ခတွေကမထွက်နိုင်ကြဘဲဒုက္ခတွေမှာပဲလုံးထိနေကြပါတယ်။ယောဂီတို့ဟာမိမိတို့ရဲ့အတွင်းအစ္စတကိုသိပြီးတော့မေ့လာကြမယ်ဆိုရင်ဒုက္ခရဲ့ဖြစ်ရခြင်းအကြောင်းတရားအမှုတရားဟာပြင်ပနဲ့ဘာမှမဆိုင်ပါဘူးမိမိရဲ့အတွင်းကဖြစ်ပေါ်လာတာကိုဆိုတာကိုတွေ့ရှိလာကြပါလိမ့်မယ်ဘူးလို့အတွင်းကဖြစ်ပေါ်နေတာတွေကိုဖြည့်ဖြည့်ထောက်ပြပြလိုက်ရင်တော့ဒုက္ခတွေကအင်းငင်းကျွတ်သွားကြမှာဖြစ်ပါလေသာဘောတွေမြတ်စွာဘုရားကတစ်ချိန်လုံးပဲဟောပြောခဲ့တာပါဘူး။အတွင်းကဖြစ်ပျက်နေတဲ့ဟာတွေကိုဥပ္ပခာနဲ့စုနေတာအလို့အကျိုးကိုပုံစံသွားကြပြီးလူတွေဟာဒုက္ခဆင်းရဲအပေါင်းကလူငြိမ်းချမ်းသာကြပါလိမ့်မယ်လို့ဟောပြောခဲ့ပါတယ်။ဒီလိုလောကံတို့ရဟာဒေသာတာဝီရဲမှမဟုတ်ပါဘူး။လူဟာလူပါပဲ။လူဆိုရင်လူမျိုးကလေးဘာသာမရေးအကုသို့မှုတွေကိုမျိုးစရိုက်တွေကိုကိုယ်ရကြရင်အကုဒုစိတ်တွေနဲ့တုံ့ပြန်ကြရင်ဒုက္ခတွေပြည့်ကြကျုံ့ခံကြရမှာပါပဲအကုဒုစိတ်တွေထယ်ရှားလိုက်နိုင်ပြီးစိတ်ဟာတောင့်ဆင်းချင်ကြလာပြီးဆိုရင်တော့ဒုက္ခတွေကလွတ်မြောက်ကြရမှာမလွဲပါဘူးဒါဟာသဘာဝဓမ္မအတိုင်းပါပဲစိတ်ရဲ့အနောက်ပိုင်းတို့အပိုင်းကိုဥပ္ပခာနဲ့ရှုပ်နေတာဥပ္ပခာစိတ်ကြားပါဆိုတာဟာအသက်မရှိတဲ့မပြောတော့ဘူးလို့လုံးလုံးရလို့ဒါနဲ့ခုတ်ခုတ်တုံးနဲ့ရိုက်ရိုက်ငါဟာဝိပဿနာယောဂီတယ်လို့လုံးနေရမယ်လို့ဆိုလိုတာမဟုတ်ပါဘူးယောဂီတို့ဟာလည်းလူပဲလူနေတယ်လူနေရမှာပေါ့လုံးရမယ်နေရာကျတော့လေရိုးရိုးပြင်းပြင်းတန့်တန့်ခံခံလုံးတိတ်နေလေလုံးကြရမှာဖြစ်ပါတယ်ရိုးရိုးပြင်းပြင်းတန့်တန့်ခံခံလုံးတဲ့ဆိုတာဟာဒေါသစိတ်မာကြီးတဲ့စိတ်အကုသိုလ်စိတ်တွေဒီလိုတကြီးမှမပါစေရပါဘူးဒီလိုအခါမျိုးမှာဆိုရင်ကိုယ်စိတ်ကိုပြန်ပြန်ပြည့်စစ်ဆေးကြည့်ပါ။ငါစိတ်ဟာအခုအချိန်မှာဒီပုဂ္ဂိုလ်အပေါ်မှာဘယ်လိုစိတ်ထားမျိုးရှိနေပါသလဲ။ဒီလိုရှိပြီးတဲ့အခါဒီပုဂ္ဂိုလ်အပေါ်မှာဘယ်လို ဘယ်လိုမှမောတာစိတ်ရညှိုးထားတဲ့စိတ်ဒလဲသားဖြစ်တဲ့စိတ်နာကြီးတဲ့စိတ်အဆရှိတဲ့အကုသို့စိတ်ဆိုလို့လုံးဝပြုံပုံမှမရှိပါဘူးသိချင်းပါတယ်ဒီပုဂ္ဂိုလ်အပေါ်မှာမေတ္တာစိတ်ဒိဋ္ဌိနာစိတ်စေတနာကောင်းဆက်ဆက်ပြီးရှိပါတယ်ငါစိတ်ဟာအခုဥပ္ပခါလဲဖြစ်နေပါတယ်လို့ဆိုနိုင်ရင်တော့ဒီပုဂ္ဂိုလ်ကကောင်းကောင်းမွန်မွန်ပေါ့ပေါ့ကြပြပြောတာကိုနားမလဲဘူးနားမထောင်ဘူးကိုယ်နားလည်းတဲ့စကားမျိုးတမ်းတမ်းတမ်းပြောမှဖြစ်မယ်မဟုတ်ရင်လည်းစကားနဲ့မရဘူးလက်နဲ့သုံးလိုက်ရလိမ့်မယ်ဆိုရင်တော့မသိတာတော့ဒီပုဂ္ဂိုလ်ပေါ်မှာမေတ္တာကရုဏာတွေရတိုင်းတော့အပြည့်နဲ့ပါပဲလို့ဆိုနိုင်ရင်တော့အဲ့ဒီနည်းနဲ့ကြောဆိုလုပ်တိုင်းရမှာပဲဖြစ်ပါတယ်နည်းနဲ့သွားဆော့မဲ့ကလေးဘုံကိုဖန်တိုင်းတဲ့ကလေးကိုတားသလိုပါပဲအားကောင်းတဲ့ဒီတူကအားနည်းတဲ့လူတူကိုရိုက်ဖို့ပြင်းပြနေတာမြင်ရရင်တာမန်အားဖြင့်ဆိုရင်တော့ရိုက်နေတဲ့လူအပေါ်မှာမုန်းကြီးစိတ်ပွားပြီးအရခံရတဲ့လူအပေါ်မှာတနာတိနာစိတ်ဖြစ်တတ်ကြပါတယ်။ဒါပေမဲ့ဝိပဿနာမှာတော်တော်ကလေးရိုက်တင်လာပြီးဖြစ်တဲ့ပုဂ္ဂိုလ်ကတော့ရိုက်ဒီပေါ်ရောအရခံရသူကတော့အိုးစလုံးကိုတနာစိတ်ဖြစ်ပြီးပါလိမ့်မယ်။ရိုက်တဲ့သူကိုတနာတာကတော့ဒီလူဟာအမြင်မှမရသေးတဲ့လူပဲ။အမှန်မသိမှုကြောင့်ဒီလိုအပြုအမူတွေကိုပြုလုပ်နေတာပဲဒီလိုပြုလုပ်နေခြင်းအပြင်သူများတွေကိုသူကဒုက္ခပေးနေပြီလို့မဟုတ်ပါဘူးသူ့ပုံစံနဲ့အန္တရာယ်ဖြစ်နေတာပဲလို့အောက်မေ့ပြီးဒီလူအပေါ်မှာမုန်းစိတ်မပွားမိပဲဒီလူနာစိတ်သာပွားမိပါလိမ့်မယ်ယောဂီတို့ဉာဏ်ကြုံပြည့်နေရတဲ့ကိစ္စအဝဝတွေတဲကလူတွေကလည်းအမျိုးမျိုးစိတ်ထားတွေကလည်းအမျိုးမျိုးနဲ့သက်ဆံရပါလေအချို့တွေကတော့အကျန်းကြီးနဲ့ပဲသက်ဆံလို့ရတာဖြစ်ပါလေဒါပေမဲ့အကျန်းကြီးကိုမသုံးရင်ရုပ်ကြီးတို့ရဲ့စိတ်ကိုတည်တည်ချာချာမြင့်လာပြီးစစ်ဆေးပြီးရှိတာစိတ်ဟာတကယ်ပဲညှပ်တာပြီးနေတယ်ကြီးကြီးအေးကြနေတယ်အကူတို့စိတ်လုံးဝမရှိပါဘူးဆိုရင်တော့နောက်ပြီးတော့လေဒီစိတ်ဆံနေတဲ့လူအပေါ်မှာမြစ်တာကရုံကအပြည့်နဲ့ရှိနေပါတယ်ဆိုရင်တော့ရဲရဲတင်းတင်းနဲ့အကျန်းကြီးကိုသုံးသိမ့်ရင်လဲသုံးသိမ့်သုံးသိမ့်ရင်လဲသုံးနိုင်ပါတယ်ဥပမာတစ်ခုပြပါမယ်ညာကြီးဥပတင်ဟာသူ့ကိုမကြည့်တဲ့လူတွေသူ့ကတော့ကြည့်ရကြပါလိမ့်မယ်ဘယ်လိုကမထမ်းဆရာကြီးပါလိမ့်မလဲစိတ်ကလည်းပြေလိုက်တာစကားပြောတာလဲအော်လို့ဖြစ်လို့အစရှိတဲ့ပြန်ပေါ့ဒါပေမဲ့ဆရာကြီးနဲ့ရင်းနှီးတဲ့သူတွေကတော့အမှန်ကိုကောင်းကောင်းကြီးသိကြပါတယ်။ဆရာကြီးဟာဒီမတန်စီဆန်းကြီးတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။သူကောင်းဆောင်ပြီးအလုံးလုံးတဲ့အစိုးရရုံးမှရောတရားစခန်းမှရောစီဆန်းပြီးဥပဒေတွေအချိန်ကြာပြီးကိုသတွေမသိမ့်နိုင်တာကြရပါတယ်။တရားခိုင်မှရောပေါ်ပေါ်ဆက်ဆက်လုပ်နေပြီးအပြင်ခဏခဏထွက်နေတဲ့ယောဂီတွေ့ရင်ပထမတစ်ခါနှစ်ခါတော့ရှိနေပါသေးတယ်။အပေါ်အပါများပွားခြင်းမူကလားလို့ဒီယောဂီကခဏခဏထွက်နေနေကောင်းကောင်းဝိညာဉ်မထုတ်ဘူးဆိုရင်တော့ဒီယောဂီတတိတာထားပြီးတော့အော်အော်ခံအစုခံရတော့မှာပါပဲဒါပေမဲ့ဒေါသနဲ့မောဟတဲ့စိတ်နဲ့အော်ခြင်းပြောခြင်းဆိုခြင်းမဟုတ်ပါဘူးမေတ္တာကိဉ္စာစေတနာအပြည့်နဲ့ဖြစ်ပါတယ်ဝါရီကမှသွားပြီးအိုးထင်းတယ်အိုးပေါ်နေတာကိုရှိမယ်ဆိုရင်အိုးထင်းတယ်ဒါပုပ်ကိုမိမဖုတ်ခင်ပုပ်ကိုလက်နဲ့ပုတ်ပုတ်ပြီးပြရတာကိုတွေ့ရပါလိမ့်မယ်။ဒီလိုလက်နဲ့ပုတ်ပုတ်ပြတာဟာပုပ်ကိုကိုယ်အောင်လုပ်နေတာမဟုတ်ပါဘူး။ပုပ်ကိုပုတ်ပြီးခိုင်မာလာအောင်လုပ်ပေးနေခြင်းဖြစ်ပါတယ်။ဒါပေမဲ့ပုတ်ပြီးနေတဲ့အခါမှာတော့တခြားလက်တစ်ဖက်ကပုပ်ကိုအောက်ကနေကြည့်ထိမှပြီးချိန်ပေးထားရတာကိုတွေ့ရပါလိမ့်မယ်။ဒီလိုအောက်ကနေချိန်ပေးထားတဲ့လက်ကမေတ္တာလက်၊ဘုရားလက်ဖြစ်ပါတယ်။ဒီလက်မပါပဲပြတ်ရင်တော့ဘိုးဟာကွဲပြားမှာဖြစ်ပါတယ်။ဒီမြစ်ကလက်ဟာအောက်မှာရှိနေပြီဆိုရင်တော့အခြားလက်နဲ့ပုတ်ချင်တဲ့လောက်ပုတ်နိုင်ပါတယ်။ဒီလိုနဲ့လက်ဒီလိုပါပဲ။သူတို့ကိုကောင်းကျိုးကျင့်လို့ဒါပတ်သေးရတာဖြစ်ပါတယ်။အန္တရာယ်ဖြစ်အောင်မိတာမဟုတ်ပါဘူး။အဲ့နဲ့ဒီကိုယ်တိုင်ကဒေါသစိတ်တွေအမောစိတ်တွေမကင်းဘူးဆိုရင်တော့သူ့ကိုယ်သူအန္တရာယ်စပေးနေတာကြီး။ကိုယ်ကိုယ်တိုင်ကမှကိုယ်ကိုယ်ကိုအန္တရာယ်ကြီးအောင်မလုပ်နိုင်တဲ့နဲ့ဘယ်နဲ့လုပ်ပြီးသူများကိုအန္တရာယ်ကြီးအောင်ငှားစားနိုင်ပါမလဲ။ဒါကြောင့်ကိုယ်ကိုယ်ကိုအရင်ဆုံးသုံးပါ။စိတ်ကိုယ်ကိုယ်စိတ်အေးချမ်းပြီး ဥပ္ပခာဖြစ်ပြီးနေပါစေ။မေတ္တာပြုနာအပြည့်ရှိပါစေ။အခုတို့စိတ်ကြည်ကျင်းပါစေ။ပြီးတော့မှလုံးရမယ့်အလုပ်ကိစ္စကိုလုပ်ပါ။သုံးမစရာရှိတာကိုသုံးမပါ။ရိုက်တဲ့ရင်လည်းရိုက်ပါ။ကိုယ့်စိတ်ကိုထိန်းသိမ်းဖို့ရာကအရေးကြီးပါတယ်။ဒီစိတ်ပါမှာစိတ်ကိုထိန်းသိမ်းထားနိုင်ရင်အနာဂတ်မှာအားလုံးကောင်းမွန်စရာအကြောင်းရှိပါတယ်။အတ္တဟိအပ္ပနောနာထောအတ္တဟိအပ္ပနောဂတိ။မိမိသာလေမိမိကိုယ်ကိုယ်ရာအရှင်သခင်ဖြစ်ပါတယ်။မိမိရဲ့စိတ်ကိုစိုးပန်ပြီးစိတ်တောင်ကိုအုပ်ချုပ်နိုင်ရင်ယောဂီကမိမိရဲ့ဘဝကိုခံပြီးနိုင်တဲ့မိမိရဲ့ရှင်ရင်းကိုစိုးပန်နိုင်တဲ့အရှင်ဖြစ်ပါတယ်။နောက်ဆုံးကြတော့အနာကဆိုတာဟာပြိဿုပ္ပံကပြိလောက်တဲ့အကျိုးပါပဲပြိဿုပ္ပံကိုကျောင်းလဲပြုပြင်ပေးလိုက်ရင်အနာကကလည်းသူ့အလိုလိုပြုပြင်ပြီးကျောင်းလဲပြီးဖြစ်နေပါလိမ့်မယ်မြတ်စွာဘုရားကဒီကမ္ဘာလောကကြီးမှာလူတွေဟာအမျိုးအစားလေးမျိုးလေးစားရှိတယ်လို့ဟောကြားပြီးဟောကြားတော်မူခဲ့ပါတယ်ပထမအမျိုးသားကတော့အမှောင်တွေကနေအမှောင်တွေကိုကြီးနေကြတာဖြစ်ပါတယ်။ဒုတိယအမျိုးသားကတော့အလင်းတွေကနေအမှောင်တွေကိုကြီးနေကြတာပဲ။တတိယအမျိုးသားကတော့အမှောင်တွေကနေအလင်းတွေကိုကြီးနေကြတာပဲ။ဒုတိယအမျိုးသားကတော့အလင်းတွေကနေအလင်းတွေကိုကြီးနေကြတာပဲ။ပထမအမျိုးသားတွေကလူတွေဟာအမှောင်တွေကနေအမှောင်တွေကိုကြီးနေကြတာပဲဆိုတာကတော့အခုဒီလိုဘဝမှာဒုက္ခတွေအမျိုးမျိုးတွေကိုခံစားနေရပါတယ်။ကိုယ်ရောစိတ်ပါဒုက္ခတွေရောက်နေကြပါတယ်။အိမ်ကောင်ကြီးစီးပွားရေးလူမှုမျိုးတွေဟာလည်းဘာမှအဆင်မပြေကြပါဘူး။ဒီလိုဘဝဟာမှောင်အစ်စ်ကျနေတာပါပဲ။ဒီလိုရဲ့အသိစိတ်မှလည်းအလိမ်မတရားမရှိကြပါဘူး။အပုဂ္ဂိုလ်စိတ်တွေတည်းပွားနေကြပါတယ်။ဒီလိုဘဝမချမ်းသာတာတွေကိုငါယောက်ျားကမကောင်းလို့ငါမိန်းမကမကောင်းလို့ငါသားကငါအဖေကငါတကယ်ချင်းကသူများတွေအပေါ်မှာတဲ့အဖြစ်ပြင်ပြီးနေကြပါလေစိတ်ထဲမှာတော့မောငါတွေမလမနာလိုတာတွေလိုချင်တဲ့လောဘတွေအကုတွေတွေကပွားများနေတော့အခုအကုတွေမျိုးစုံတွေကိုပြောနေတာဆိုတော့နောက်အနာဂတ်မှာလေအကုတွေအသီးတွေပြီးကြပြီးသင်ရဲ့ဒုက္ခတွေနဲ့ပဲနေကြရပါလိမ့်ဦးမယ်အခုလည်းဒုက္ခ၊နောင်လည်းဒုက္ခဒီလိုပုံပုံများကိုအမှောင်တွေကနေပြီးအမှောင်တွေကိုပြေးနေတယ်လို့ခေါ်ရပါတယ်။ဒုတိယအမျိုးသားကတော့အလင်းလေးကနေပြီးအမှောင်တွေကိုပြေးနေတာဖြစ်ပါတယ်။အလင်းလေးမှဆိုတော့ဒီပုံပုံဟာအခုဘဝမှာလောကကြီးကြီးကြီးခံစားနေရပါတယ်။စီးပွားရေး၊လူအဆင့်အစားဥစ္စာပစ္စည်းအားလုံးပြည့်စုံပါတယ်။ဒီဘဝကလင်းနေတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့စိတ်အပြင်းကတော့အမှောင်အပြိပါတယ်။အလိမ္မာတရားမရှိပါဘူး။လောဘဒေါသမောဟတရားတွေစွန့်မိုးနေပါတယ်။အကုသို့စိတ်တွေကအိပ်များနေပါတယ်။အကုသို့မျိုးစိတ်ဆိုတော့အကုသို့အပြင်းဒုက္ခအပြင်းတွေရှိမှဖြစ်ပါတယ်။ရှေ့ဘဝဘဝတွေမှာဆိုရင်တော့ဒုက္ခကြီးတွေဖြစ်နေပါတာပဲ။ရှေ့ဘဝဘဝတွေအတိတ်ဘဝကသောကုသိုလ်တွေကြောင့်အခုခံစားနေရတော့ပုံခန်းပြပြီးဖြစ်တဲ့အခါကျတော့မှောင်အပြိဒုက္ခတွေရောက်ရမှာဖြစ်ပါတယ်။ဒီတော့ဒီပုဂ္ဂိုလ်ဟာအလင်းလေးကနေပြီးအမှောင်တွေပြေးနေကြပါတယ်။တတိယအမျိုးသားကတော့အမှောင်လေးကနေပြီးအလင်းတွေပြေးနေကြဖြစ်ပါတယ်။အခုဘဝမှာသင်ရဲ့အပြိဖြစ်တဲ့အမှောင်လေးမှနေရပြီနဲ့အပြိစိတ်ထဲမှာတော့တရားရှိပါတယ်။ကုသိုလ်စိတ်တွေလည်းရှိပါတယ်။ကောင်းတဲ့ဒိဋ္ဌိမာစိတ်၊မေတ္တာစိတ်၊ဥစ္စခာစိတ်တွေလည်းရှိပါတယ်။အခုဘဝမှာကောင်းနေတယ်နဲ့လို့အလင်းမျိုးစိတ်တွေကိုစိုက်ပျိုးနေတော့နောက်အနာဂတ်မှာအလင်းကြောင့်အသီးတွေပြီးကြပြီးနောက်ဘဝဘဝတွေမှာဆန်းတာကြပါလိမ့်မယ်။ဒီလိုပုံကိုယ်တွေကတော့အမှောင်လေးကနေပြီးတော့အလင်းလေးကိုပြည့်နေကြတာဖြစ်ပါတယ်။ဒုက္ခအမျိုးသားကတော့အလင်းလေးကနေပြီးအလင်းလေးကိုပြေးနေတဲ့သူတွေဖြစ်ပါတယ်။အခုဒီကမှာအားလုံးနဲ့ဆန္ဒပိဋကရှိကြပြီးအသိဉာဏ်ကြပါတယ်။အပြင်းစိတ်မှလည်းအလင်းသာရှိကြပါတယ်။တရားရှိကြပါတယ်။ကုသိုလ်စိတ်တွေနဲ့ထားပြီးကုသိုလ်တွေနဲ့ပွားများပါတယ်။သတ္တဝါတွေအပေါ်မှာမေတ္တာ၊ကရုဏာထားကြပါတယ်။အထူးဒါနလည်းရရောပါတယ်။ ဒီလာလေမြဲပါတယ်အခုတို့စိတ်လုံးဝမထားပါဘူးအခုတို့အလုပ်လည်းလုံးဝမလုပ်ပါဘူးအခုဘဝမှာပြိုးနေတာကလည်းအလင်းရောင်မျိုးစိတ်ဆိုတော့နောင်ဘဝဘဝတွေမှာဒီမှာကလည်းအလင်းရောင်အသီးပဲဖြစ်ပါလိမ့်မယ်သူတို့ကတော့အလင်းတွေကနေပြီးအလင်းတွေကိုပြည့်နေကြတယ်များဖြစ်ပါတယ်ယောဂီတို့ဟာဒီလေးမျိုးထဲမှာသူအမျိုးသားထဲမှာပါပါတာကြပါကလေးအခုဘဝမှာဖြစ်နေတာကိုတော့ရင်းလို့မရပါဘူး။အရင်အတိတ်ဆုံးကလုပ်ခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံလျောက်အခုဖြစ်နေကြရပါတယ်။အခုဘဝကြီးလမ်းကြောင်းမှာတစ်ခါတလေလည်းအမှောင်ရှိပါတယ်။တစ်ခါတလေလည်းအမင်းရှိပါတယ်။ဒါပေမဲ့နောက်အနာဂတ်ကိုတော့လုံးပြီးတော့စိတ်ကြိုက်ရင်းနိုင်ကြပါတယ်။ဖန်တီးနိုင်ကြပါတယ်။အခုဒီနောက်တွဲမှောင်တိကြနေပြီလို့နောင်ကိုမင်းအောင်လုပ်နိုင်ကြပါတယ်။ယောဂီတို့ဟာယောဂီတို့ရဲ့အနာဂတ်ရဲ့အရှင်သခင်ကိုဖြစ်ကြပါတယ်။အခုလိုတရားထိုင်တဲ့မင်းအရှင်ကိုသင်တုံးကြပြီ။အခုဒီတော့ပိုင်းရဲ့အရှင်သခင်ဖြစ်လို့ရမှာကအနာဂတ်ရဲ့အရှင်သခင်လည်းဖြစ်နိုင်ကြပါတယ်။ဒီသမထာကြီးကိုတိတိကျကျသိသိကျကျနားလည်ဖို့ရလိုပါတယ်။အခုဆန့်ရှိနေသေးတဲ့အချိန်နဲ့ရရှိတဲ့အခွင့်အရေးတွေကိုအကောင်းဆုံးနည်းနဲ့အသုံးပြုကြပါ။တရားထိုင်တာဟာအမြဲဆွဲသွားအောင်စောင့်ကြည့်သေးကြပြီးကုလေတာတွေအဖို့တို့တွေကျင့်ဆင်သွားအောင်တန်ရှင်းရေးလုပ်သေးကြပါ။အမြဲအကျိုးတွေသင်ကျေစီတဲ့စက်ပြဖြစ်တဲ့ဒီဖြစ်သေးဖြစ်တဲ့ဒီသမထမ်းကြီးကိုရှင်းသုံးပြီးကုလေတာအမြဲအကျိုးတွေအရှင်ကြီးပြုလုပ်ပေးကြပါယောဂီတို့ဟာမိမိတို့ရဲ့ဘဝဒါမှာချမ်းသာစွာအေးမြင့်စွာအဆင်ပြေစွာနေထိုင်ရေးအတွက်ဖြစ်ပါတယ်ယောဂီတွေအားလုံးတရားမှာခိုင်မြဲကြပါစေကုလသအမြင့်အကြီးကြီးကျင့်သင်နိုင်ကြပါစေချမ်းသာခြင်းအဖြစ်အမှန်မိအင်းခြင်းအဖြစ်အမှန်တွေထောင်ရမ်းနိုင်ကြပါစေ။သတ္တဝါအပေါင်းတို့လည်းချမ်းသာကြပါစေ။အေးငြိမ်းကြပါစေ။သံဃာဝတ်ဆင်းရဲကမြတ်ကင်းကြပါစေ။ဘဝတုသဗ္ဗမင်္ဂလာ။ခတ်သိမ်းကုန်သောမင်္ဂလာသည်ဖြစ်ပါစေတည်း။